ဆရာများနဲ့အထိမ်းအမှတ်တွေကိုဆင်နွှဲခဲ့တဲ့ထိုင်းကျောင်းသားတွေကကျိန်လုံးတွေနဲ့စာရေးကိရိယာတွေကိုထိုင်းပညာရေးဝန်ကြီးဌာနရှိမှစုပုံပြီးဆန္ဒပြခဲ့ကြပါတယ်။ဆရာတွေကကျောင်းသားတွေအပေါ်ခန္ဓာကိုယ်ကိုနာကျင်အောင်ပြစ်ဒဏ်ပေးလို့ရှိတဲ့နည်းလမ်းကိုစတင်ဆန္ဒပြရတဲ့အနေနဲ့ထိုင်းကျောင်းသားတွေကစနေနေ့ကမြို့တော်ဘန်ကောက်တဝမ်းဆန္ဒပြကြတာဖြစ်ပါတယ်။ဆရာများနဲ့အထိမ်းအမှတ်လူအသေးငယ်တက်ရောက်ခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုကျောင်းသားစုအုပ်စုလို့အမည်ပေးထားတဲ့အဖွဲ့ကဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအုပ်စုကထိုင်းနိုင်ငံတဝန်းလူငယ်တွေဥဆောင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြနေတဲ့အထက်ကအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ခေါင်းဆောင်ရဲလို့မိကမတ်တာမရှိတဲ့အဲ့ဒီဆန္ဒပြပွဲတွေမှာဝန်ကြီးချုပ်ချန်အိုချာအစိုးရအပြောင်းလဲလုပ်ဖို့နဲ့စီမံခန့်ခွဲစနစ်ပြုပြင်ရေးကိုတညီတညွတ်ထဲတောင်းဆိုနေတာဖြစ်ပါတယ်။အဲ့လိုတောင်းဆိုနေတဲ့အထက်ကတချို့ဆန္ဒပြသူတွေကလက်ရှိအခြေအနေအောက်မှာခွဲခြားခံနေရတဲ့လူမှုအဖွဲ့အစည်းတွေရဲ့ဘဝနဲ့ပညာရေးလောကပေါ်ပကြေပနက်ဖြစ်မှုတွေလည်းရှိနေပါတယ်။ထိုင်းပညာရေးစနစ်မှာနှမျိုးနှစားရှိနေတာကိုဖော်ထုတ်ဖို့အတွက် White Crew Day လို့ခေါ်တဲ့ဆရာများနေ့မှာအခုလိုဆန္ဒပြရတာလို့ဆန္ဒပြကောင်းဆောင်တူကပြောပါတယ်။